ဟောင်ကောင်ကျွန်းမှာသတင်းပတ်အတော်ကြာဆန္ဒပြပွဲတွေဖြစ်နေပြီးတဲ့နောက်1998ခုနှစ်မှာဗြိတိသျှလက်ထက်ကနေလွှတ်တောင်းရယူခဲ့တဲ့အချိန်ကဆိုရင်အစိုးဆုံးအခြေအနေနဲ့ရင်ဆိုင်နေရပြီးနောက်တစ်ဆင့်ဘာလုပ်မယ်ဆိုတာကိုစဉ်းစားနေတယ်လို့ဟောင်ကောင်နဲ့ပတ်သက်ပြီးတာဝန်ယူလို့ဆောင်ရတဲ့တရုတ်အစိုးရရုံးအကြီးအကဲကဒီကနေ့ပြောလိုက်ပါတယ်။ဟောင်ကောင်ကျွန်းနဲ့ကိုက်ရဲ့တရုတ်နိုင်ငံရှန်ဇန်းမြို့မှာပြုလုပ်တဲ့စနုပ်ပွဲတစ်ခုကိုတက်ရောက်လာတဲ့ဟောင်ကောင်ဒေသခံတွေကိုဇန်ရှောင်မင်းကအဲ့လိုပြောကြားလိုက်တာပါ။ဟောင်ကောင်ဆန္ဒပြပွဲတွေဟာရုံးရင်းဆန်ခါပို့ဖြစ်လာပြီးလူအဖွဲ့အစည်းအပေါ်ကြီးမားတဲ့တရားမှုပို့ပို့ပြီးရှိလာနေတယ်လို့ဟောင်ကောင်နဲ့တရုတ်ပြည်မှာကလွတ်တော်နဲ့အကြံပေးအဖွဲ့အစည်းတွေရဲ့အဖွဲ့ဝင်တွေပါဝင်တဲ့ညာနဲ့ချီတဲ့ဆွေးနွေးပွဲတက်သူတွေကိုဇန်းကပြောပါတယ်။ဇွန်လကစတင်ခဲ့တဲ့ဆန္ဒပြပွဲကြီးတွေသတင်းပတ်အတော်ကြာဖြစ်ခဲ့ပြီးတဲ့နောက်ဟောင်ကောင်ရဲ့နေစဉ်လူနေမှုဘဝရပ်သွားတယ်လို့ဖြစ်နေပါတယ်။ရာဇဝတ်ပြစ်မှုကျူးလွန်ထားတယ်လို့တံပြားရှိသူတွေကိုတရုတ်ပြည်မှာကြီးမားတရားရင်ဆိုင်မှုအလဲပြောင်းပေးရမယ်ဥပဒေမူကြမ်းတစ်ခုအပေါ်မကျေနပ်ကြတဲ့ဒေသခံတွေကဆန္ဒပြနေကြတာပါ။ဥပဒေမူကြမ်းကိုဆက်မလုပ်ဘဲဆိုင်းငံ့ထားပြီးဖြစ်ပေမဲ့ဆန္ဒပြပွဲတွေဆက်ဖြစ်နေပြီးဒီမိုကရေစီပိုရဖို့တောင်းဆိုနေကြပါတယ်။ဒီတော့ဒီမှာပဲရတပ်ဖွဲ့ဝင်ထောင်ပေါင်းများစွာရှန်ဇန်းမှာအတိကျုံနေနေလက်ကျင်ကလုပ်နေတာကိုရယူထားတဲ့ဗီဒီယိုကိုတရုတ်အာဏာပိုင်ကဒီကနေ့ online မှာပြသခဲ့ပါတယ်။